မြန်မာနိုင်ငံကိုရောက်ရှိနေတဲ့အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ခီးစဉ်အတွင်းကြာသပတေးနေ့မှာတော့လွတ်တော်ကုစလေတွေနဲ့တွေ့ဆုံပြီးတော့မကြသေးခင်ကဖြစ်ပွားခဲ့တဲ့ဘာသာရေးအတွင်းဆောင်တဲ့ပြည်ပခန့်တွေနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။ရခိုင်တိုင်းရင်းသားလွတ်တော်ကုစလေတွေကတော့နိုင်ငံတကာအတိုင်းအဝန်းကအထင်မြင်လွဲမှားနေတဲ့ယူဆချက်တွေရှိနေတယ်ဆိုပြီးတော့ရှင်းပြခဲ့ကြတယ်လို့မွတ်စလင်ကုစလေတော်တွေကတော့ကန့်တတ်မှုတွေရှိနေတဲ့အခြေအနေတွေကိုထောက်ပြခဲ့ကြပါတယ်။အပြည့်စုံကို VOE သတင်းတောက်ကိုအောင်ရဲမောင်မောင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်အတွင်းကရခိုင်နဲ့မွတ်စလင်လွတ်တော်အမတ်တွေနဲ့နိုင်ငံတကာအစ္စလာမစ်ပူးပေါင်းရေးအဖွဲ့ OIC ကကိုယ်စားလှယ်တွေတွစ်ဆုံပွဲမှာရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုတွေလုံးဝမရှိဘူးလို့ရခိုင်ပြည်နယ်လွတ်တော်အမတ်တွေကအဓိကထားပြောဆိုခဲ့တယ်လို့ OIC နဲ့တွစ်ဆုံပွဲကိုတက်ရောက်ခဲ့တဲ့မြေပုံမြို့နယ်မဲဆန္ဒနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖေးသံက VOE ကိုပြောပါတယ်
။ခုလက်ရှိလည်းပဲ TV ရင်းပဲရှိပါတယ်ရခိုင်ပြည်နယ်အရှင်များ TV ရင်းပဲရှိပါတယ်။အင်တာနက်ပေါ်မှာအမှန်ကမကန်လို့ကြံပြီးတော့တပ်ပုံလေးတင်နေဥပမာဆိုရင်ဒီဘက်ကဖြစ်တဲ့အလားဟိုသူဒီအလောင်းမျိုးအဲ့မှာဒုက္ခတွေဒီဘဝမှာယူရိုပတ်ချနေပါရဲ့ဆိုပြီးတော့ပြောတယ်။အဲနောက်ပြီးတော့ရှာနေရဒီမှာနော်သွားပြန်နေရောက်ဖြစ်တဲ့လူပြင်းမှုတွေလည်းအဲ့လိုအင်တာနက်ပေါ်တင်ပြီးတော့အဲပုံကြီးရှယ်လွန်လို့ဒါရီယာအတိတ်တွေသွားတင်ရတဲ့အတိုင်းအတာမျိုးအာကျွန်တော်တို့နိုင်ငံမှာမဖြစ်ပါဘူး။
ONC အဖွဲ့ကတော့အခုခီးစဉ်အတွင်းအပြန်အလှန်နားလည်မှုရရှိပြီးတော့အကျိုးဖြစ်ထုံးမယ်လို့မျှော်လင့်တဲ့အကြောင်းနဲ့ခီးစဉ်အပေါ်အထင်မြင်လွဲမှားနေတာတွေကိုလည်းရှင်းလင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကြာသပတေးနေ့နေစွဲနဲ့ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကပြည်ပခန့်တွေနဲ့ပတ်သက်လို့ကုလသမဂ္ဂမှရှိတဲ့အဖွဲ့အစည်းတွေနဲ့အတူ ONC ကဥရောပသမဂ္ဂနဲ့ပူးပေါင်းပြီးတော့ဆုံးဖြတ်ချက်မူကြမ်းတရက်ရေးဆွဲနိုင်ဖို့မျှော်လင့်ထားကြောင်းကိုလည်းပြောဆိုခဲ့တာပါ။OIC ထွေထွေတွေးမှုကတော့မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ OIC ခီးစဉ်အတွင်းရည်ပဲချက်ဟာမြန်မာနိုင်ငံအတွင်းကပြည်တွင်းရေးအခြေအနေတွေကိုဝင်ဆက်ဖို့မဟုတ်ဘဲအကူအညီလိုနေတဲ့ဒုက္ခသည်တွေကိုကူညီပေးဖို့ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။တော်တော်အမတ်တွေနဲ့ OIC ကိုယ်စားလှယ်တွေတွစ်ဆုံပွဲကိုတက်ရောက်ခဲ့တဲ့အစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဘူဒီတော်မျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးရွှေမောင်ကတော့နှစ်ဖက်လူမျိုးစုနှစ်စုအကြားဒန်းတူအခွင့်အရေးတွေရဖို့နဲ့ဒေသတွင်းလွတ်လပ်စွာသွားလာခွင့်တွေရဖို့လိုအပ်နေသေးတယ်ဆိုတာကိုထောက်ပြခဲ့တယ်လို့သူကပြောပါတယ
်။လိုအပ်ချက်ဖြစ်နေတာပါလေဆိုတော့ equal right ပဲ။အဲ့တော့ဒီရခိုင်ပြည်နယ်ကိုပြည်ထောင်စုနဲ့မှာကျွန်တော် equal right လေးကိုဆောင်ရွက်ပေးမယ် freedom of movement ကိုလည်းကျွန်တော်တို့ကအရေးကြီးလို့ဆုံးပွဲမှာဟာဖြစ်တယ်အဲ့ဒါနဲ့တခြားဒီလူကိစ္စတွေကိုကျွန်တော်နိုင်ငံတော်ဆိုအားရဥဆောင်မှုနဲ့လွှတ်တော်ပါဝင်အဲ့ဒီအခုရောက်ရှိလာတဲ့ဒီ OIC အဖွဲ့ကပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့နိုင်ငံတစ်ခုလုံးအတိုင်းအတာနဲ့အကျိုးရှိမယ်အမျိုးသားအကျိုးစီးပွားကိုလည်းအထောက်အကူပြုမှာဖြစ်တဲ့အတွက်ဒါကျွန်တော်အနေနဲ့ဒါကြိုဆိုကြောင်းပေါ့နော်ကျွန်တော်အဲ့လိုမျိုးပဲဖြစ်ဆွေးပြီးတော့ပြပြခဲ့ပါမယ်
။လွတ်တော်ကိုယ်စားလှယ်တွေနဲ့တွစ်ဆုံခဲ့တဲ့အချိန်မှာ OIC အနေနဲ့သူတို့ရဲ့အကူအညီပေးရေးလုပ်ငန်းစဉ်တွေကိုအစိုးရကတဆင့်ပေးသွားမှာဖြစ်ပြီးတော့မကြသေးခင်မြန်မာနိုင်ငံအတွင်းကလူမျိုးရေးအတွက်ဆောင်တဲ့ပြည်ပခန့်တွေရဲ့အခြေအနေတွေကိုသိရှိနိုင်အောင်လာရောက်ခဲ့တာလို့ပြောဆိုခဲ့တဲ့အကြောင်းဦးဖေတန်းကပြောပါတယ်။လက်ရှိအချိန်မှာတော့ OIC ရဲ့မြန်မာနိုင်ငံခီးစဉ်တွေအတွင်းမှာဗုဒ္ဓဘာသာယဟန်တန်ကတော့တချို့ကဥဆောင်ပြီးတော့ကန့်ကွက်ဆန္ဒပြမှုတွေရှိနေခဲ့တာပါ။ရခိုင်ပြည်နယ်အတွင်းလူမျိုးရေးအတွက်ဆောင်တဲ့ပြည်ပခန့်တွေက2012ခုနှစ်အတွင်းမှာစတင်ခဲ့ပြီးတော့2013ခုနှစ်မှာမေထီလာလာရှုအုတ်ကန်တိုက်ကြီးစတဲ့ဒေသတွေမှာလည်းလူမျိုးရေးအတွင်းဆောင်တဲ့အကြမ်းဖက်ပြဿနာတွေဖြစ်ခဲ့တာပါလူမျိုးရေးအတွင်းဆောင်တဲ့အကြမ်းဖက်မှုတွေဆော့ဆော့ရွားဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းဒုက္ခသည်ဦးရေဟာ3,400နီးပါးရှိနေပြီးတော့ပြဿနာတွေဖြစ်ပွားခဲ့တဲ့နေရာတွေတဲကမြေပုံပေါက်တောဒေသတွေမှာကျန်းမာရေးဆိုင်ရာအကူအညီပေးနိုင်မှုတွေပညာရေးဆိုင်ရာလိုအပ်ချက်တွေကြီးကြီးမားမားတွေ့ရတယ်ဆိုပြီးတော့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံကထုတ်ပြန်ကြေညာချက်တရမှာဖော်ပြလာခဲ့တာပါပြည်သူ့တော်ဒုတိယဥက္ကဋ္ဌဦးနန္ဒကျော်စွာပြည်သူ့တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးရခိုင်ပြည်နယ်ကလွတ်တော်ကိုယ်စားလှယ်တွေဖြစ်ကြတဲ့ပုံနာကျွန်းမဲဆန္ဒနယ်ကဦးထွန်းအောင်ကျော်ရသေးတော်မဲဆန္ဒနယ်ကဒေါက်ခင်စောဝေမြေပုံမဲဆန္ဒနယ်ကဦးဖေတန်းဘူးဒီတော်မဲဆန္ဒနယ်ကဦးရွှေမောင်မောင်တော်မဲဆန္ဒနယ်ကဦးအောင်စောဝင်းနဲ့ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်9ကဦးထေးဝင်းတို့နဲ့နိုင်ငံတကာအစ္စလာမစ်ပူးပေါင်းရေးအဖွဲ့ OIC ကကိုယ်စားလှယ်တွေလွတ်တော်ထဲမှာတနအိနီးပါးကြာတွေ့ဆုံခဲ့ကြတာပါခင်ဗျာ